ဟုတ်ကဲ့ဒေါက်တာရှေးပါအောင်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာကိုဗစ်လိုင်းတွေပြန်မြင့်တက်လာတာနဲ့ဒီတစ်ခေါက်ကိုဗစ်ဆိုင်ရာလက္ခဏာသတိပြုတင်တာတွေနောက်အဓိကကူးစက်နိုင်တဲ့နေရာတွေနဲ့ပတ်ဝန်းကျင်ထိုးတာပါဝင်ပေါ့နော်လုံးတင်တဲ့ကာကွယ်ရေးတွေကြောင်းပြီးခဲ့တဲ့ဘက်ကပြောပြီးမှဒီတစ်ခေါက်တော့ဆင်မရေးဘလူးကာကွယ်ဆေးမျိုးထိုးတင်တာနဲ့ကိုဗစ်ဖြစ်လာခဲ့ရင်လည်းဘလူးကုသတင်တာတွေကိုအဓိကပြောမှာပါဆင်မရေးအဲ့ဒီတော့ဒီတစ်ခါဘလို့ကာကွယ်ဆေးထိုးတင်တာကနေစရှင်းပြပေးပါလားဆင်မ
ကျမတို့ကအခုကြတော့လေအရင်တော့ဟိုအဲ့ဒီအိုမီကရွန်မတိုင်ခင်တော့ထိုးထားတဲ့ဆေးတွေပြင်မှာကျမတို့ကအခုကြတော့အဲသူတို့ကအဲ့ဒီ bivalent vaccine ပေါ့နော်အဲ့ဒီ messenger RNA နှစ်မျိုးနဲ့လုပ်ထားတဲ့ vaccine ကတော့ omicron ကို specific ဖြစ်တယ်လို့ပြောရတာပေါ့နော် omicron b5 အတွက်ပို့ပြီးတော့ကောင်းနေဆိုတော့ကြအဲ့လိုမျိုးရလို့ရှိရင်တော့အဲ့ messenger RNA vaccine ပေါ့နော် moderna တို့ pfizer တို့အဲ့ဒီဟာတွေထိုးလို့ရှိရင်တော့အကောင်းဆုံးပဲနော်ဒါမှမဟုတ်လို့ရှိရင်လည်းကျမတို့ကဒီပမာပြီးမှာတော့ခုလလောဆယ်ကြတော့သူတို့ရတဲ့ vaccine တွေကိုပဲရတယ်လို့ပေါ့နော်သူတို့ထိုးနေကြရတာတော့ရှိတယ်ပေါ့နော
်ဟုတ်ကဲ့အဲ့တော့ရတဲ့ vaccine တဲ့မှာဆင်မဘယ်လိုအကျံပြည့်ရှင်လဲ
အဲရတဲ့ vaccine မှာတော့ကျမတို့ကအရင်တုန်းကသူတို့ထိုးထားတဲ့ဟာနဲ့မတူတဲ့ vaccine ပေါ့နော်အဲ့ဒီဟာကိုကျမတို့ကအဲသူတို့အဲ့ဒီလွန်ခဲ့တဲ့သူတို့နောက်ဆုံး last dose ထိုးထားတာပေါ့နော်အဲ့ဒါ2လလောက်ကျော်သွားပြီဆိုတော့သူတို့ antibody ကတဖြည်းဖြည်းကျလာပြီလို့ထင်တယ်ပေါ့နော်အဲ့တော့အဲ4လအနည်းဆုံး4လလောက်ရှိပြီဆိုလို့ရှိရင်တော့ချက်ချင်းရတဲ့ vaccine ကိုထိုးဖို့ပေါ့နော်အဲ့သူတို့အစိုးရကလည်းထိုးပေးနေတဲ့ vaccine တွေရှိတယ်ပေါ့နော် private မှာလည်းကျမတို့ကိုပါကကိုတီးတန့်ဝယ်ပြောထိုးလို့ရတဲ့ vaccine တွေလည်းရှိတယ်ဆိုတော့ကျမတို့ကအဲရတဲ့ vaccine ကိုပဲထိုးဖို့အတွက်အကြံပေးတာတွေရှိတယ်ပေါ့နော
်ဟုတ်ကဲ့ဆင်မအခုလိုဒီကာကွယ်ဆေးထိုးရတော့လည်းပဲပေါ့နော်ကာကွယ်တော့လည်းပဲအခုအနေထားမှာကတော်တော်များများက covid ပြန်ဖြစ်လာခဲ့ရောဆင်မကုသမှုပိုင်းအတွက်ဘယ်လိုအကြံပြုချင်လဲ
ကျမတို့ကတကယ်လို့ပေါ့နော်အဲကိုဗစ် positive ဖြစ်သွားပြီပေါ့နော်အဲ့ဒါဆိုလို့ရှိရင်တော့သူ့ရဲ့အသက်ပေါ့နော်သူ့မှာရှိတဲ့ underlying ယောဂါတွေရှိလားအဲ့ဒါတွေပေါ်မှာမူတည်ကျမတို့ကကုရတာတွေအဲ့လိုအကြံပေးရတာရှိတာပေါ့နော်တကယ်လို့အဲအသက်လည်းငယ်တယ်ကိုကကိုခံအားလည်းကောင်းတယ် underlying ယောဂါတွေမရှိဘူးဆိုရင်တော့သူတို့ကိုအိမ်မှာပဲအဲနားနေဖို့အိမ်ကလူတွေနဲ့တီးတန့်နေဖို့ပေါ့နော်အဲ့ဒါပြီးလို့ရှိရင်သူ့ရဲ့ယောဂါဖြစ်တဲ့ဟာတွေကိုပဲကျမတို့က symptomatic treatments လေးတွေပေးပြီးတော့အနာဖို့เนาะအနာယူဖို့နဲ့ accept ဖို့အဲ့လိုကောင်းကောင်းအိပ်ဖို့เนาะအဲ့လိုမျိုးပဲပြောတယ်။နောက်ကြတော့ရှင်တော့တကယ်လို့ covid positive ဖြစ်သွားပြီးတဲ့အခါမှာ negative ဖြစ်တဲ့အချိန်ကျမှပြန်ပြီးတော့သူတို့အလုပ်ခွင်ကိုသွားဖို့ပေါ့เนาะအပြင်မှာလူတွေနဲ့ဆက်သွယ်ဖို့အဲ့တော့ negative ဖြစ်ပြီးလည်းကျမတို့က10ရက်လောက်အထိ mask ကိုတော့တတ်ထားဖို့ပေါ့เนาะသူတို့ကကူးစက်နိုင်သေးတယ်လို့သတ်မှတ်တဲ့အတွက်ကြောင့်မလို့ကျမတို့ကအဲ့လိုမျိုးအကြံပေးတယ်ပေါ့เนาะတကယ်လို့အသက်ကြီးတဲ့လူတွေပေါ့အဲ့ underline ယောဂရှိတယ်သူတို့မှာအဲ CJ သွေးတိုးတွေရှိတယ်ဒါမှမဟုတ်လည်းတချို့ချောက်ကပ်เนาะချောက်ကပ်ဆေးနေရတဲ့လူနာတွေကင်ဆာယောဂတွေရှိတယ်အဲ့လိုမျိုးလူတွေဆိုရင်တော့တကယ်ဆေးရုံဆေးခန်းတွေမှာသွားပြီးတဲ့အခါမှာလိုအပ်တဲ့ treatment တွေပေါ့เนาะအဲ့ဒါတွေယူရတာရှိတယ်တကယ်လို့အဲ့လိုမျိုးသူတို့ချက်ချင်းကိုသွားဖို့ accessible မဖြစ်ဘူးဆိုရင်တော့အခုချိန်မှာကျမတို့ကအဲ့ဒီ covid ဆေးတွေပေါ့เนาะတောက်ဆေးတွေပေါ်နေတာလည်းရှိတယ်ပေါ့เนาะအဲ့တော့အဲ့လိုမျိုးတွေကိုလည်းကျမတို့ကအခုနောက်ပိုင်းမှာဆိုလို့ရှိရင်အဲ့ဒီ antiviral drugs ပေါ့เนาะအဲ့ဒီဟာတွေကိုတောက်ဖို့အတွက်ကျမတို့အကြံပေးတာရှိပါတယ်
ဟုတ်ကဲ့ဆင်မဘလို့ဆေးမျိုးကိုဆင်မအကြံပြုရှင်လဲအခုလက်ရှိဖြစ်နေတဲ့အနေထားရလဲ
အရင်တော့ဆိုလို့ရှိရင်တော့ကျမတို့ကအဲ့ဒီ delta မှာတော့တော့အဲ့ remdesivir အဲ့ဒီ injection ပေါ့เนาะထိုးသေးကိုထိုးရတာရှိတယ်ဒါပေမဲ့အခုနောက်ပိုင်းကျတော့အရန်ကောင်းလာတာကျမတို့အဲ့ဒီ omicron မှာကျတော့အဲ့ဒီ antiviral ကိုတောက်ဆေးတွေပေါ်လာတာရှိတယ်အဲ့ဒီနှစ်မျိုးရှိတယ်ပေါ့เนาะ AA pharmacy ကနေဒီပမာပြည်ထဲမှာလဲသူတို့အဲ့ဒီဆေးတွေကိုအလွယ်တကူဝယ်လို့ရနေတယ်ဒါပေမဲ့ဆရာဝန်လက်မှတ်နဲ့ပေါ့နော်ဆရာဝန်ထောက်ခံခြင်းနဲ့တို့ရဲ့တော့တောက်တဲ့မတောက်တဲ့မျိုးကိုသုံးဖြတ်ပြီးတဲ့အခါမှာအဲ့လိုမျိုးတောက်ရတာလေးရှိတဲ့အတွက်ကြောင့်မို့အဲ့ဒီဆေးတွေကိုဖြစ်ဖြစ်ချင်းပေါ့နော်ဆက်ဆက်ဖြစ်ချင်းဒီဆေးတွေကိုဝယ်ပြီးတောက်လိုက်တဲ့အချိန်မှာအဲ့ဒီ9ရက်ပေါ့နော်အဲ့လိုမျိုးတောက်လိုက်တဲ့အချိန်မှာတို့ရဲ့ယောဂါရဲ့သူရဲ့ပြင်းထန်မှုတွေရောချက်ချင်းရောကျသွားတာရောကျမတို့ကြားရတယ်ပေါ့အခုနောက်ဆုံးပေါ့ထုတ်တဲ့ဆေးကတော့အဲ့ဒီ Paxlovid ဆိုတဲ့ဆေးပေါ့နော် AA Pharmacy ကနေထုတ်တာပေါ့နော်အဲ့ဒီဟာကတော့ဒီ Omicron အတွက်ဆိုလို့ရှိရင်အဲ့ Omicron B5 ပေါ့နော်ခုလောလောဆယ်ဖြစ်နေတဲ့ဟာအတွက်ဆိုလို့ရှိရင်เนาะသူကတော့88-90%လောက်ထိကို cover ဖြစ်တယ်ပေါ့နော်ဒီ viral replication တွေအဲ့ virus ကိုခံရတဲ့မှာပွားတာတွေဟန်တာတဲ့တကြောင်မလို့နောက်အဲ့ဒီယောဂပြင်းထန်တာတွေလည်းဆေးရုံတဲရတာတွေနောက်အသက်ဆုံးရှုံးမှုတွေအများကြီးရောကျနိုင်တယ်လို့ပြောရတယ
်ဟုတ်ကဲ့ထိုးစေးရဲ့အာနိသင်ရောဆင်မရေဘလို့နောက်ဆုံးရှိနေလဲအ
ဲထိုးစေးရတော့ तू ကအဲ့ဒီ data ဖြစ်တဲ့အချိန်မှာတော့ तू ကအရန်ကို तू အသုံးလဲများတယ်ချက်ချင်းထိုးပြီးတဲ့ခါမှာလည်းလူရတော်တော် recovery ဖြစ်တဲ့အတွက်ကြောင့်မလို့တော်တော်များများကလည်း तू ကိုထိုးထားတယ်ပေါ့နော်ဒါပေမဲ့အခုကျတော့ तू အဲ့ virus ကျတော့ तू က အဲ resistant နေရာလဲအဲ strain နေရာလဲအများကြီးပေါပွားလာတယ်ပေါ့နော်အခုဆိုရင်မျိုးကွဲပေါင်းကအဲ95%လောက်ထိတော့မကတော့ပေါ့နော် mutation ဆီအများကြီးဖြစ်တဲ့ခါကြတော့ဒီ seed ရဲ့ effectiveness ကလည်းညော့လာတယ်လို့ကျွန်တော်တို့ထင်တယ်ပေါ့နော်အဲ့တော့တချို့ဆိုလို့ရှိရင်တော့လဲအဲ့လိုအရင်တော့အထက်စားလို့ရှိရင်တော့ 60% လောက်ထိကိုသူတို့ညော့လာတယ်လို့ပြောတာမျိုးတွေလည်းကြားဘူးတယ်ပေါ့နော်အဲ့ကြောင့်ကျွန်တော်တို့အနေနဲ့ကတော့ဒီထိုးစေးအနေနဲ့ဆိုလို့ရှိရင်เนาะကျမတို့ကဆင်းရုံဆေးခန်းဒီမှာတွားပြီးတော့มาထိုးရမယ်တဘောမျိုးလည်းရှိတယ်เนาะသူ့ရဲ့ effectiveness ကလည်းညော့လာတဲ့အတွက်ကြောင့်မို့ကျမတို့ကတော့ဒီတက်နိုင်နေဆိုလို့ရှိရင်ဆက်ဆခြင်း positive ဖြစ်တာနဲ့တပြိုင်တည်းကိုယ်မှာ underline နေရှိတဲ့အသက်ကြီးတဲ့ကင်ဆာရောဂါတွေပါအဲ့လိုမျိုးပေါ့เนาะ high risk ဖြစ်တဲ့လူတွေဆိုတော့ကျမတို့ကချက်ချင်းဒီ covid base တွေပေါ့เนาะ covid ဆေးတွေကိုတောက်ဖို့အတွက်ကျမတို့ကအကြံ